မဟာတန်းနစ်စမားကြီးတွေဖြစ်ကြတဲ့နိုဗက်ဂျိုကိုဗစ်နဲ့ရာဖာနာဒါရုဟာအချိန်60မြောက်ဖြစ်တဲ့ပါရီအိုအိုလံပစ်ပြိုင်ပွဲမှာတွေ့ဆုံပြီးတော့ဂျိုကိုဗစ်ကအနိုင်ရသွားပါတယ်။ဒီတွေ့ဆုံမှုဟာဒီစံချိန်တင်တွေ့ဆုံမှုဖြစ်တယ်လို့သူတို့နှစ်ယောက်ရဲ့နောက်ဆုံးတွေ့ဆုံမှုလည်းဖြစ်ကောင်းဖြစ်ဖို့ရှိပါတယ်။ဂျိုကိုဗစ်ကနာဒါလ်ကို 6-1 6-4 နဲ့အနိုင်ရရှိပါတယ်။သူကစားတာကိုထိခိုက်အောင်မလုပ်နိုင်ပဲလွန်ခဲ့တဲ့အနှစ်20က6-6တွေမရှိပဲနိုဗက်နဲ့ကစားဖို့ကမဖြစ်နိုင်သလောက်ပါပဲဆိုပြီးတော့နာဒါလ်ကပြောပါတယ်။နာဒါလ်ကအသက်38နှစ်ရှိပြီဖြစ်ပြီးတော့ဂျိုကိုဗစ်ကအသက်38နှစ်ပါ Grand Slam ခေါ်တဲ့ဒီ Australia Open ပြင်သစ် Open Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေမှာဂျိုကိုဗစ်က24ဆုနဲ့အမျိုးသားသမိုင်းမှာအများဆုံးအဖြစ်ဦးဆောင်နေပြီးတော့နာဒါလ်က22ဆုနဲ့ဒုတိယနေရာလိုက်နေပါတယ်ဒါပေမဲ့ဒါဟာသူတို့နှစ်ယောက်ရဲ့နောက်ဆုံးအကြိမ်တွေ့ဆုံပွဲဖြစ်နိုင်တယ်ဆိုတာကိုတော့ညင်းဆိုထားကြပါတယ်နာဒါလ်ကဒီသူ့အနာဂတ်နဲ့ပတ်သက်ပြီးတော့မကစားနိုင်ရင်တော့ရမှာပါခင်ဗျားတို့ကိုအသိပေးပါမယ်လို့ဖြေခဲ့တယ်လို့ပဲဂျိုကိုဗစ်ကတော့ဒါကအကြောင်းချက်တော်များများပုံမှာမူတည်တယ်လို့ဆိုပါတယ်အဲ့လိုမျိုးသမိုင်းတင်လောက်အောင်ဆုရထားပေမဲ့အိုလံပစ်ရွှေစုကိုတော့ဂျိုကိုဗစ်မရဘူးသေးပါဘူးခင်ဗျား